အမေရိကန်အောက်လွှတ်တော်မှတင်သွင်းလိုက်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်း Burma Act 2021ဟာမြန်မာနိုင်ငံရေးအပေါ်မှာဘလို့များတက်ရောက်မှုတွေရှိလာနိုင်ပါသလဲ။နိုင်ငံရေးလေလာသုံးသပ်သူတွေလူခွေကျွမ်းကျင်သူတွေနဲ့ဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားတာကိုငိမ့်ချန်းပြောပြပေးပါရှင်
။ Burma Unified Through Rigorous Military Accountability Act of 2021 လို့နာမည်ပေးထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဥပဒေကြမ်းတရက်ကိုအမေရိကန်အောက်လွှတ်တော်မှာအော်တိုဘလ5ရက်နေ့ကတင်သွင်းခဲ့တာပါဒီဥပဒေကြမ်းမှာစစ်အာဏာသိမ်းမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအသိအမှတ်ပြုဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှူးတဦးတတ်မှတ်တာဝန်ပေးဖို့နဲ့ကုလသမဂ္ဂကထိရောက်တဲ့အရေးယူမှုတွေလုပ်အောင်အမေရိကန်ကဖိအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာပြည်ပေါ်အရင်ကချမှတ်ဖူးတဲ့အရေးယူမှုတွေထပ်ပို့ပြီးတော့ထူးခြားမှုကတော့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှုတဦးကိုအမေရိကန်အစိုးရအနေနဲ့တတ်တတ်မှတ်မှတ်ထားပြီးမြန်မာအရေးဆောင်ရွက်ဖို့ဆိုတာနဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်အစိုးရကအတိမတ်ပြုဖို့ဆိုတာတွေဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းနဲ့အိန္ဒိယနိုင်ငံတွေကိုရောက်နေတဲ့လိုအပ်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးဖို့ဆိုတာလည်းပါဝင်နေပါတယ်။ဒီဥပဒေကြမ်းအတည်ပြုနိုင်ရင်မြန်မာနိုင်ငံရေးအပေါ်ဘလို့တက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အပေါ်မှာတော့တီဘောမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးသုံးသပ်သူဦးရဲထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။အမေရိကန်ကတော့သူကအရင်ကလည်းဒီအမျိုးလုပ်ဘူးတယ်လေ။ရှစ်ဖို့ကျုပ်တွေကတော့ဟိုခန်းတော်ဦးလို့ပြောရမှာပေါ့လို့။သူတို့အာဏာမသိရင်ကလေးကဒီလိုအနာသိနေလို့ရှိရင်ဘာတွေဘာတွေဖြစ်လာနိုင်လဲအမေရိကန်ကဘာတွေလုပ်မယ်ဆိုတာသူသိတာပေါ့မသိတာမှမဟုတ်ပါဘူးအခုဟာလဲ तू ကနှစ်နှစ်တည်း तू ကဟွာဖြစ်ပြီးတော့2008အချိန်ကဥပဒေကပြန်ဟွာဖြစ်ပေးနေလို့ပြောထားပြီးသား
ကျောင်းမြတ်တင်သွင်းခွင့်ပိတ်တာကတော့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုထိခိုက်နိုင်ကြောင်းလဲသုံးသပ်ပါတယ်ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကတော့အရင်ကလဲအရေးယူဒဏ်ခတ်တာတွေရှိခဲ့ဘူးကြောင်းပိတ်ဆို့ဒဏ်ခတ်မှုတွေဟာနိုင်ငံကိုဆင်းရဲမွဲတေစေပြီးထိရောက်မှုမရှိခဲ့ကြအောင်သုံးသပ်ပါတယ
်။ဒီနေ့ကလည်းပဲ UN ကအမေရိကန်ကစတင်ပေါ်တော့အစူရီတင်ပြီးတော့ဒီဥရီပြတ်ထောင်ဖို့ကြိုးစားခဲ့ရတာရှိတယ်ပေါ့။ဒါပေမဲ့တိတိရောက်ရောက်တော့မလုံနိုင်ခဲ့ဘူး။အဓိကတော့နော်အနာရုမတရားတုံ့ဆွဲတဲ့လူတွေကိုပြစ်ပတ်ထားပြီးမဲ့နောက်ဆုံးကတော့နိုင်ငံကိုပဲဆင်းရဲမွဲတေပြီးတော့ဒီအာဏာရှင်တွေကအာဏာပြုတ်ထွက်သွားတာမျိုးဒီမျိုးကြီးအောင်မြင်ထောင်းလာတာမျိုးဒီရင်းရှိရဆဲတော့တာမျိုးမတွေ့ရဘူ
းလက်ရှိအခြေအနေမှာဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကလည်းအကြမ်းဖက်တာတွေရှိနေတာကြောင့်တာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားရွေးချယ်အရေးယူဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့လက်ရှိတင်သွင်းလိုက်တဲ့ဥပဒေဟာအရင်ရှိပြီးသားအမေရိကန်အစိုးရရဲ့မူဝါဒကိုအချိန်မြင့်လိုက်တဲ့သဘောဖြစ်ကြောင်းသုံးသပ်ပါတယ်ဒီဥပဒေကြမ်းဟာစစ်ကောင်းဆောင်တွေကိုသာမကအားပေးကူညီသူတွေကိုပါစီးပွားရေးပိတ်ဆို့ဖို့ဆောင်ရွက်နေတာဖြစ်သလိုဖိနှိပ်ခံပြည်သူတွေနဲ့သူတို့ကိုထောက်ပံ့နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုကူညီဖို့ဆောင်ရွက်နေတာကိုလည်းတွေ့ရကြောင်းပြောပါရစေ။အ
ဲဒါစစ်အာဏာသိမ်းမှုကိစ္စကိုရပ်တန့်မှုအတွက်ကြိုးပမ်းနေသလိုလက်ရှိဒီမိုကရေစီအင်အားစုတွေနဲ့ပတ်သက်ပြီးကူညီမှုတွေပေးနေတာဒါတွေပါဝင်ဖို့လှုပ်ဆောင်နေတဲ့ချက်ကတော့အားကောင်းလာတယ်ဒါကြောင့်မလို့တကယ်တမ်းဒီဥပဒေသားပြဋ္ဌာန်းနိုင်လို့ရှိရင်တော့ဟိုစစ်ကောင်စီကိုလည်းထိုးနှက်မှုဖြစ်သလိုဒီမိုကရေစီရေးလှုပ်ဆောင်နေတဲ့မြန်မာပြည်သူတွေနောက်တစ်ခါဒီလူသားချင်းစာနာမှုကူညီလိုအပ်နေတဲ့ပြည်သူတွေကိုထိထိရောက်ကူညီပေးနိုင်မယ့်လုပ်ငန်းစဉ်တွေဖြစ်မှာလို့မျှော်လင့်ပါတယ
်နောက်ထူးခြားတဲ့အနေနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ကျူးလွန်မှုတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းအတိအမှတ်ပြုဖို့ဆိုတဲ့အချက်ဟာတရားဥပဒေကြောင်းအရတွန်းအားဖြစ်စေနိုင်ကြောင်းလည်းသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာလက်ရှိအာဏာချုပ်ကင်ထားတဲ့စစ်ကောင်စီကတော့အမေရိကန်အောက်လွှတ်တော်ကတင်သွင်းတဲ့ဥပဒေကြမ်းအပေါ်တစုံတရာတုံ့ပြန်တာမရှိသေးပါဘူး။ဒီဥပဒေကြမ်းမှာပါဝင်တဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းအခုချိန်ထိတော့မြန်မာစစ်အာဏာပိုင်တွေကတရားဝင်အတိအမှတ်ပြုသုံးစွဲတာမရှိသေးပါဘူးခင်ဗျာ။